နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမစ္စတာရက်စ်တီလာဆန်တို့တွေ့ဆုံပွဲနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲခင်ဗျာ
။တွေ့ဆုံပွဲဟာအင်မတန်အောင်မြင်တဲ့တွေ့ဆုံပွဲတစ်ခုပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ first trip first time ကိုအမေရိကန်မြန်မာပြည်ကိုရောက်ချင်းဖြစ်တယ်။အဲ့ဒီအပြင်ကို၂ရက်လုံးဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးရစ်တယ်ရဆန်နဲ့တွေ့တဲ့ကိစ္စဟာအင်မတန်အမြင်လဲချီးသွားတဲ့အပြင်ကိုသူအနေနဲ့အမေရိကန်အစိုးရဘက်ကနေပြီးတော့ထောက်ခံပေးမယ်။နောက်ပြီးတော့လာမယ့်8တွေကိုလည်းအကုန်လုံးပေးပါမယ်။အမေရိကန်အစိုးရဘက်ကနေပြီးတော့တောင်းကျမ်းသူတွေကိုအားမပေးပါဘူးဆိုတာကိုလည်းပြောကြားခဲ့ပါတယ်။အင်းဒီနာချင်းနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့မြန်မာရဲ့နှစ်ဦးနှစ်ဖက်ပေါင်းလုပ်ဖို့အဲ့ဒါကိုလည်းမြန်မာအစိုးရကနေပြီးတော့အရှိရဆောင်ရွက်နေတာကိုလည်းသူမြင်ပါတယ်။ပြီးတော့မြန်မာအစိုးရဘက်ကနေပြီးတော့လည်းပြောထားပြီးသားဖြစ်နေပါတယ်။တကယ်စီစစ်ပြီးတော့မှန်တဲ့လူတွေကိုပဲပြောင်းသွားတဲ့လူတွေကိုအလုံးကိုပြန်ယူပါမယ်မငင်းပါဘူးတခါမှလည်းမြန်မာဆိုရဘက်ကနေရောတောင်ဆန်းစုကြည်ဘက်ကနေပြီးတော့လည်း personally လည်း promise လုပ်ခဲ့ပါတယ်အဲ့ဒါကိုဒီ Mr. Rex ကလည်းတော်တော်လေးသဘောတူခဲ့ပါတယ်သူလည်းဒီဘက်ကိုလာပြီးတော့အမေရိကကိုလာပြီးတော့သူတို့ရဲ့ Senator Congressman Donald Trump ရဲ့ government ကိုသူကပြန်တင်ပြပါမယ်ဆိုတော့ this is very good positive and a very energetic healthy conversation ဖြစ်ပါတယ်ကျွန်တော်တော်တော်လေးဂုဏ်ယူပါတယ်ခင်ဗျာ
ဒီပိုင်းနဲ့မှာအမေရိကန်လွှတ်တော်မှာကလည်းမြန်မာပြည်ပေါ်ပိတ်ဆို့အရေးယူဖို့လွှတ်တော်အမတ်တရားစ조사နေကြတာတွေရှိတယ်ခင်ဗျအဆိုပြုချက်မူကြမ်းနှစ်ခုစလုံးတော့တင်ထားပြီးအဲ့တော့ရှစ်ဆက်ပြီးဘာတွေဖြစ်လာနိုင်မလဲ
အမှန်ကဖြစ်တာဒီလိုပါခင်ဗျဒီအမေရိကန်လွှတ်တော်အမတ်မှာကျွန်တော်တော်တော်လေး involve ဖြစ်ပါတယ်ခင်ဗျကျွန်တော်အမြဲ American Mainstream Leadership မှာကျွန်တော်အမြဲပါဝင်တဲ့မြို့တော်ဘုံရဲ့အတိုင်းအမင်းကအဖွဲ့မှာကျွန်တော်အမြဲ Advisory အနေနဲ့ပါဝင်ပါတယ်အခုလည်းပါဝင်ပါတယ်ခင်ဗျတကယ်ပြောရရင်တော့ကျွန်တော်တို့ဒီဥစ္စာတွေကလေမီဒီယာကနေပြီးတော့တော်တော်ချဲလဲတာပါပါတယ်ခင်ဗျာမီဒီယာချဲလဲတာဘယ်လိုလဲဆိုတော့ one side story ကိုမပြောဘဲနဲ့ဆိုအကုန်လုံးပြောရမှာလို့ပါတယ်ခင်ဗျာကျွန်တော်တို့အနေနဲ့လောက်ရမှာဒီနေရာမှာကျွန်တော်တို့လွတ်တော်အမတ် American လွတ်တော်အမတ်နောက်ပြီးတော့ကျွန်တော်တို့ Congressman Congresswoman Senator Mayor Governor ဒါတွေကျွန်တော်တို့အားလုံးသွားပြီးတော့တို့ကိုကျွန်တော်လုပ်နေပါတယ်ခင်ဗျာဒီဥစ္စာကိုကျွန်တော်ကိုယ်တိုင်တို့နဲ့တွေ့တဲ့အခါကျရင်ကျွန်တော်တို့အားလုံးပြောပြပါတယ်ဒီဥစ္စာကတိကျဆက်ဆန္ဒနာကြီးဖို့လိုပါတယ်ဟိုဘယ်လိုခေါ်မလဲခင်ဗျာ coin ရဲ့ကျွန်တော်တို့ဒင်းကားရဲ့တစ်ဖက်ကိုပဲမကြည့်ပါနဲ့နောက်တစ်ဖက်ကိုလည်းကြည့်ဖို့လိုပါတယ်ကျွန်တော်အကြံလေးတစ်ခုပေးခြင်းပါတယ်ကျွန်တော်တို့ဒီလိုလွတ်တော်အမတ်တင်နဲ့တွေ့ပြီးသွားပြီးကျွန်တော်တို့ဒီအခုကျွန်တော်တို့နိုင်ငံရေးဝန်ကြီးဗမာပြည်လာပြီးတော့ပြန်သွားတာနဲ့ကျွန်တော်တို့အဲ့တော့ပြန် follow up လုပ်ဖို့အများကြီးလိုပါတယ်ဘယ်လို follow up လုပ်ရမလဲဆိုတော့ senator တွေ congressman တွေကိုမြန်မာပြည်မှာဒီမှာအခုကျွန်တော်တို့ရှိနေတဲ့ပေါက်ရောက်တဲ့မြန်မာနိုင်ငံသားတွေရှိပါတယ်အဲ့ဒီမြန်မာနိုင်ငံသားတွေနဲ့ကမတီလေးတစ်ခုဖွဲ့ပြီးတော့ရခိုင်မြောက်ပိုင်းရခိုင်ပေါ့ Northern Arkan ရဲ့အယူဆအဒ်ဝိုက်ဇီလေးတစ်ခုဖွဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံသားတွေရှိနေတဲ့တချို့ပေါက်ရောက်တဲ့မြန်မာနိုင်ငံသားတွေအဖွဲ့အစည်းတွေရှိတယ်အဲ့ဒီအရာတွေနဲ့ကမတီလေးဖွဲ့ပြီးတော့ဆက်ပြီးတော့ဒီကျွန်တော်တို့လွတ်တော်အမတ်တွေ Congressman တွေ Congresswoman တွေကိုတွားပြီးတော့ရှင်းပြရင်တော်တော်လေးအမြင်ချီသွားမှာပါခင်ဗျာဒီဥစ္စာအမြင်ဆောင်းနေတာလေးတွေကြီးနေတဲ့ဟာလေးကငယ်သွားမှာပါငယ်သွားတဲ့ဟာကိုကျွန်တော်တို့ကပပြအောင်လုပ်ရမှာဒါကျွန်တော်တို့ရဲ့တာဝန်ပါခင်ဗျာဆိုတော့ဒါလေးရဲ့ကျွန်တော်ရဲ့ suggestion လေးပါခင်ဗျာ
ဟုတ်ကဲ့အဲ့တော့မြန်မာပြည်နဲ့အမေရိကန်နိုင်ငံအကြားကုန်သွယ်မှုရှေ့လာလောက်ဘယ်လိုမြင်လဲခင်ဗျာ
တော်တော်ကောင်းတယ်လို့ကျွန်တော်မြင်တယ်ခင်ဗျာဘာမှဒီဥစ္စာနဲ့စီးပွားရေးနဲ့ပိတ်ဆို့မှုနဲ့နေရာတွေကချက်ချင်းဖြစ်လာဖို့မရှိပါဘူးကျွန်တော်တို့အခုဆိုရင်ကြည့်ပါခင်ဗျာကျွန်တော်အခုဘယ်နေရာပဲအစည်းအဝေးတစ်ခုခုကျွန်တော်သွားတဲ့ American meeting တွေသွားတဲ့ Chamber of Commerce တွေမှာကျွန်တော် attend လုပ်တဲ့ seminar တွေမှာသွားပါတယ်ခင်ဗျာအစည်းအဝေးတွေ conference တွေမှာသွားရင်ကျွန်တော်အမြဲမေးပါတယ်ကျွန်တော်အမြဲကျွန်တော်တို့မြန်မာပြည်ရဲ့ positive ဖြစ်တဲ့ကျွန်တော်တို့တိလဝါစီးပွားရေးဇုံဆိုလဲအခုတော်တော်များများကို develop ဖြစ်သွားပြီး seaport တွေရောကျွန်တော်တို့ဒီကအလုံး Japan နဲ့ပေါင်းဆက်ဆက်ပြီးလုပ်နေတဲ့ဟာ second phase ကကျွန်တော်တို့ရခိုင်စီးပွားရေးဇုံကျွန်တော်တို့မြန်မာစီးပွားရေးဇုံကနေပြီးတော့ကျွန်တော်ဟိုတလောတဲ့ရလဲကျွန်တော်ဟိုဥအောင်နိုင်ဦးဆိုပေါ့ DG မြန်မာရင်းနှီးမြှုပ်နှံမှုရဲ့ဟိုပေါ့ Director General ပေါ့နော်သူတို့ကနေပြီးတော့အဲရခိုင်ပြည်နယ်မှာလဲ6ဖြူစိတ်ကန်းက deep sea ဖြစ်ပါတယ်ခင်ဗျာနောက်တစ်ခုက6ဖြူမှာကျွန်တော်တို့ဒီစီးပွားရေးဇုံဖွင့်လိုက်တဲ့ဥစ္စာအင်မတန်မဲ့အစိုးရမြန်မာအစိုးရနေပြီးတော့ investment foreign investment ပေါ့အဓိကနောက်ပြီးတော့အဲ့ဒီတဲမှာမြန်မာလူမျိုးတွေလည်းလုံနိုင်ဖို့အတွက်ကို medium small and large scale မှာသုံးမျိုးသူကအတန်းစားပေးထားပါတယ်ခင်ဗျာဒီအဝေးရောက်နေတဲ့မြန်မာနိုင်ငံသားတွေကနေ investment လုပ်ချင်တယ်ဆိုလဲသူတို့အဲ့ဒီ facility လေးပေးထားပါတယ်ခင်ဗျာ3 million 5 million လေးဆိုတာကလူတိုင်းမှာရှိပါတယ်ဘူးတလောကအဲ့လိုမျိုးလုံနိုင်ဖို့အတွက်လည်းမြန်မာအစိုးရကနေပြီးတော့ပေးထားပါတယ်ရခိုင်စီးပွားရေးဇုံမှာခင်ဗျာနောက်တစ်ခုပြောရရင်လည်းအဲ့ဒီကနေပြီးတော့ transit ထွက်တဲ့ပစ္စည်းမှန်သမျှကတော်တော်လေးကိုယူရိုပဲဖြစ်ဖြစ် Middle East ပဲဖြစ်ဖြစ် North America ပဲဖြစ်ဖြစ်ခင်ဗျာသူကချစ်ချင်းပဲရောက်နိုင်ပါတယ်ခင်ဗျာဒီ deep sea ကနောက်ပြီးတော့ချောက်ဖြူ deep sea ရဲ့ zone ကသူပေးထားတာတွေကခင်ဗျာ9နှစ်အထိ tax holiday သူ့အနောက်မှာနောက်လိုတဲ့ဟာတွေအလုံးကို lease လုပ်ခြင်းနဲ့မြေတွေဆိုရင်နှစ်30အထိအစိုးရအနေနဲ့ lease လုပ်နိုင်ပါတယ်တော်တော်များများအခွင့်အရေးပေးထားပါတယ်ခင်ဗျာအဲ့ဒါကို foreign investment တွေကတော်တော်လေးစိတ်ဝင်စားပါတယ်လွန်ခဲ့တဲ့တစ်လအရင်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကသမ္မတဦး Henry Wen နဲ့နောက်ကျွန်တော်တို့ဦးတောင်ထွန်းNational Security Advisory နဲ့ New York မြို့မှာတွေ့ဆုံတော့လည်းကျွန်တော်ကြိပေးခဲ့ပါတယ်ကျွန်တော်ကိုတိုင်လာပြီးတော့လည်း invest လုပ်ဖို့ရှိတဲ့အပြင်ကိုကျွန်တော်တို့မြန်မာ American ကုန်သည်ကြီးများအသင်းကနေပြီးတော့တော်တော်များများကုန်သည်တွေကိုမြန်မာပြည်မှာ investment လုပ်ဖို့ကျွန်တော်ကိုတိုင်ခေါ်လာပြီးတော့ကျွန်တော်တို့အဲ့ဒီမှာချောက်ဖြူရခိုင် Deep Sea ကိုကျွန်တော်တို့အဲ့ဒီမှာ investor တွေကိုခေါ်လာခဲ့ပါမယ်ဆိုတာကျွန်တော် promise ပေးခဲ့ပါတယ်ခင်ဗျာဆိုတော့အဲ့ဒီဥစ္စာကိုလည်းကျွန်တော်တို့ account ထဲပေါ်မှာဖြစ်ပါတယ်ခင်ဗျာဒီမှာ tourism ကိုတော့တော်တော်လေးလာကြင်ကြတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာပြည်ရဲ့အကူတတိ tourism ကတော်တော်လေး pure ဖြစ်ပါတယ်ခင်ဗျာ။သူကအကူတတိမပြည့်စည်သေးပါဘူး။ပုဂံကိုကြည့်မလား။ကျွန်တော်အင်းလေးကိုဟိုကြည့်ပါခင်ဗျာ။မေမျိုးတောင်ကြီးပါဘူးခင်ဗျာ။ဒီဥစ္စာတွေ North America နဲ့အကုန်လုံးလာကြပါတယ်။ Canada တို့ America tourism oil and gas company ဆိုရင်ကျွန်တော်ဒီမှာအမြဲထွေးနေပါတယ်ခင်ဗျာ။ရေနံတူးတဲ့ company တွေဆိုရင်ကျွန်တော်နေစဉ်နဲ့ညစဉ်မေးနေပါတယ်။ကျွန်တော်ဘယ်လိုသွားပြီးတော့ investment လုပ်ရမလဲ။ဘာဖြစ်လို့လဲဆိုတော့ဆရာဥက္ကမဆိုတဲ့အတိုင်း Texas က oil and gas ရဲ့ hub ပါခင်ဗျာသူကဒီကနေပြီးတော့ပဲအားလုံး Texas ကနေသွားကြပါတယ်ဆိုတော့တော်တော်များများစိတ်ဝင်စားတယ် oil and gas လုပ်ဖို့အတွက်က fishery အတွက်ကကျွန်တော်တို့ဟိုမှာ investment လုပ်ချင်တဲ့ trading လုပ်ချင်တဲ့လူတွေအများကြီးပဲခင်ဗျာဆိုတော့မြန်မာနဲ့ American ဆိုရကိုကျွန်တော်တို့ဒီဥစ္စာကို misunderstanding ကိုကျွန်တော်တို့ဒီကနေပေါင်းပြီးတော့အကုန်လုံးဖယ်လိုက်ရင်ကျွန်တော်တို့တိုင်ပြည်ကသိမ့်မကြပါဘူးခင်ဗျာတော်တော်လေးကိုတိုးတက်သွားပါမယ်ကျွန်တော်တို့အင်းနီနာချင်းနိုင်ငံတွေအားလုံးနဲ့ကျွန်တော်ရင်ပေါင်းတန်းပြီးကျွန်တော်တို့တိုးတက်မယ်ကျွန်တော်တို့လုပ်နိုင်ပါမယ်ခင်ဗျာ